ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကဒုက္ခသည်တွေအပါအဝင်ခေလွန်ခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။နိုင်ငံပိုင်နဲ့အပြင်ဘက်ကနော်ရာကျွန်းမှာအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်ဒုက္ခသည်တွေကိုထားပြီးရေလုံလောက်အောင်မပေးတာ၊ကျန်းမာရေးစောင့်ရှောက်မှုမပေးတာတွေကိုအဖွဲ့ဝင်၁၈ဦးပါကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကစစ်ဆေးခဲ့ပါတယ်။နော်ရာကျွန်းမှာမတရားဖမ်းဆီးခံခဲ့ရတဲ့ဒုက္ခသည်25ယောက်ရဲ့အမှုနှစ်ခုကိုကော်မရှင်ကစစ်ဆေးဆုံးဖြတ်တာဖြစ်ပါတယ်။ပထမတမှုကမြန်မာ၊အီရတ်၊အီရန်၊အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့သီရိလင်္ကာကအုတ်ထင်းသူမပါတဲ့အသက်မပြည့်သေးသူကလေးငယ်24ယောက်ရဲ့အမှုဖြစ်ပါတယ်။ဩစတြေးလျအစိုးရကတော့ကော်မရှင်ရဲ့အမြင်တွေအပေါ်သုံးသပ်နေပြီးတင့်တော်သလိုတုံ့ပြန်မယ်လို့ပြောကြားထားပါတယ်။ဒုက္ခသည်တွေအတွက်နိုင်ငံပိုင်နယ်နိမိတ်အပြင်ဘက်မှာစီစီရေးဌာနတွေဖွင့်လှစ်နေတဲ့တခြားနိုင်ငံတွေကိုလည်းအခုအစီရင်ခံစာကနေလူခွင့်ရေးချုပ်ဖောက်မှုတွေမလုပ်အောင်တတိပေးလိုက်တာလို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကပြောပါတယ်။ကိုယ်နိုင်ငံပိုင်နယ်ထက်မှမဟုတ်ဘူးလို့ဆိုပြီးလူခွင့်ရေးချုပ်ဖောက်မှုတွေကိုမသက်ဆိုင်ဘူးလို့ညှင်းပယ်လို့မရကြောင်းတတိပေးထားပါတယ်။